အမေရိကန်သမ္မတကရောဟာလော်ယာဘရော့ရှ်ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ပထမဆုံးအကြိမ်ဖြစ်တယ်လီဖုန်းကတစ်ဆင့်တိုက်ရိုက်စကားပြောဆိုခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်နဲ့တောက်ချန်နေမနေ့ပိုင်းကတယ်လီဖုန်းကတစ်ဆင့်စကားပြောခွင့်ရခဲ့ချိန်မှာလူသားတွေလွတ်လပ်ခွင့်အတွက်စေစော်ပေးနိုင်သူဖြစ်ခိုင်မာပြီးခွန်အားတက်တန်တဲ့အတန်ကိုကြားတဲ့အတွက်ဝမ်းမြောက်မိတဲ့အကြောင်းအမေရိကန်သမ္မတကရောဟာကညင်ညာချက်စောင်ထုတ်ပြန်ပြောဆိုခဲ့တာပါ။လွတ်လပ်တဲ့မြန်မာနိုင်ငံအဖြစ်ယုံကြည်မှုတွေရပ်တန့်မသွားသလိုမျှော်လင့်ချက်တွေလည်းရှိနေဆဲဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ပြန်လည်လွတ်မြောက်လာပြီးသူနဲ့သူချစ်မြတ်နေတဲ့တိုင်းပြည်နဲ့လူမျိုးတွေလွတ်မြောက်စေရေးအတွက်ဆက်လက်ကြိုးပမ်းနေတဲ့အတွက်လည်းအားရမိတယ်လို့လည်းသမ္မတကရောဟောင်းကပြောပါတယ်တယ်လီဖုန်းစကားပြောဆိုမှုကတော့ကြားဖြတ်နားထောင်မှုရတယ်လို့လည်းသမ္မတကရောဟောင်းကပြောဆိုခဲ့တာပါဒါပေမဲ့လည်းနောက်တစ်ချိန်စကားပြောခွင့်ရဖို့မျက်နှာချင်းဆန်တွေ့ဆုံခွင့်ရဖို့မျှော်လင့်ကြောင်းလည်းအမေရိကန်သမ္မတကရောဟောင်းလော်ရာဘော့ရှ်ကပြောဆိုခဲ့ပါတယ်သမ္မတဘရက်အိုဘားမားဆိုရကတော့သမ္မတဟောင်းဂျော့ချ်ဘုရှ်လက်ထက်ကမူဝါဒတွေကခွဲထွက်ပြီးမြန်မာစစ်ဆိုးရွားနဲ့ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်မဲ့သဘောထားတွေနဲ့အတူစစ်ဆိုးရွားတာဝန်ရှိသူတွေနဲ့တွေ့ဆုံမှုတွေကိုလည်းလှုပ်ဆောင်နေတာဖြစ်ပါတယ်